အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုလေကြောင်းကာကွယ်ရေးစနစ်တွေပိုမိုထောက်ပံ့ကူညီသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
် Especially with our full collective support and they have our full support even before Russia bombs are falling Ukraine
အမေရိကန်နဲ့မိတ်ဖက်နိုင်ငံတွေအနေနဲ့လာမယ့်လတွေမှာယူကရိန်းကိုနှိပြူအားကြတဲ့လေကြောင်းကာကွယ်ရေးလက်နက်ဒါဇင်နဲ့ချီကူညီသွားဖို့ရှိပါတယ်လို့ဂျော်ရိုင်လာကိုရဲ့ညက်တွေပိုင်းဝါရှင်တန်ဒီစီမှာကျင်းပတဲ့ NATO မြောက်အတ္လန်တိတ်စစ်စာချုပ်အဖွဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကြီးမှာသမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါယူကရိန်းအနေနဲ့ရုရှားသမ္မတပူတင်ရဲ့ရည်မှန်းချက်ကိုဟန်တားနိုင်ရမယ်ဆိုပြီးတော့လည်းယူကရိန်းစစ်ကိုသူ့ပိန်ကွန်းမှာအလေးပေးပြောဆိုသွားခဲ့ပါတယ် NATO အတွင်းမှုချုပ် Jens Stoltenberg ကလည်းဒီခါနာမှာမိန်ကွန်းပြောဆိုခဲ့ရမှာယူကရိန်းစစ်မှာရုရှားသာအနိုင်ရခဲ့ရင်အီရန်မြောက်ကိုရီးယားနဲ့တရုတ်တို့ပူပြီးရဲတင်လာစေလိမ့်မယ်လို့သတိပေးသွားပါတယ်။ယူကရိန်းစစ်ဟာလာမယ့်ဆယ်စုနှစ်တွေရဲ့ကမ္ဘာလုံခြုံရေးကိုပုံဖော်မှာဖြစ်တဲ့အတွက်လဲယူကရိန်းကိုဆက်ပြီးအကူအညီတွေပေးသွားကြဖို့လဲ NATO တွင်းမှုချုပ်ကတိုက်တွန်းသွားပါတယ်။အခမ်းအနားအတွင်းမှာတော့မကြာခင်တာဝန်ကနေအနားယူဖို့ရှိတဲ့ NATO အတွင်းမှုချုပ် Jens Stoltenberg ကိုသမ္မတဘိုင်ဒန်ကအမေရိကန်သမ္မတရဲ့လွတ်မြောက်ရေးစုစည်းကိုချီးမြှင့်ခဲ့ပါတယ်။မြောက်အတ္လန္တိတ်စီးရင်မာမိတ်အဖွဲ့ NATO ရဲ့85နှစ်ပြည့်အခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုမြို့တော် Washington DC Walter E. Washington Convention Center မှာဒေသချင်းအင်္ဂါနေ့ညနေပိုင်းမှာကျင်းပခဲ့တာပါ